ချမ်းပြည်နယ်မှာလက်နက်ကြီးကြရောက်တာကြောင့်လူသေဆုံးမှုသတင်းကိုပြောပြချင်ပါတယ်။ချမ်းပြည်နယ်မြောက်ပိုင်းနန့်ဆန်မြို့မှာလက်နက်ကြီးကြတာကြောင့်ကလေး2ဦးပါဝင်လူ4ဦးဒဏ်ရာရရှိခဲ့ပြီးအိမ်အချို့ပျက်စီးခဲ့ပါတယ်။မြို့နယ်ရဲစခန်းနဲ့အုပ်ချုပ်ရေးဌာနတွေကိုပိတ်မှတ်ထားတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတပ်မတော်ဘက်ကလုံခြုံရေးတိုးမြှင့်လိုက်တာကြောင့်ဒေသရင်းမှာတည်ငြိမ်သွားပေမဲ့ဒေသခံတွေကြားမှာတော့စိုးရိမ်မှုတွေရှိနေကြဆဲပါ။ဒီအကြောင်းကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်။
ရှမ်းပြည်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချွခွင့်ရဒေသနမ်ဆန်မြို့ပေါ်ကိုလက်နက်ကြီးကြီးချလာကြောင်းကလင်းငယ်နယ်ဦးအပါအဝင်လူလေးဦးထိခိုက်ဒဏ်ရာရခဲ့ပြီးလာရှိုးစစ်ရုံကြီးကိုပို့ဆောင်စီကူတာနေကြရပါတယ်။နမ်ဆန်မြို့ရင်းကအိမ်သုံးလုံးလောက်လည်းလက်နက်ကြီးကြီးချလို့ပျက်စီးခဲ့တယ်လို့နမ်ဆန်ဒေသခံဦးဖိုးစိန်ကပြောပါတယ
်။လက်နက်ကြီးချလာတော့ဟုတ်ပါတယ်ဒါပေမဲ့စကုံးတော့မဟုတ်ဘူးဗျ။မိင်္ဂလာရက်ကွယ်မှာပဲချတာ။ကျုပ်ပေါ်မှာလည်းကြားတယ်နောက်ပြီးတော့ပန်းစမင်းဘက်မှာလည်းကြားပန်းစမင်းဘက်ကတော့ဒါစကားပြစ်တဲ့ဥစ္စာဖြစ်နေတယ်ဒီခါကျတော့ယူတော့ရှိပါတယ်၄ယောက်၄ယောက်ကတော့လင်မယားပေါ့နော်အဲလင်မယားကတော့တန်ရောက်တိတ်တော့မကြည့်ပါဘူးဒါမဲ့လာရှိုးစေယုံရောက်သွားပြီ၄ယောက်စလုံးအငယ်ကောင်းမလေး၁ယောက်နဲ့ကောင်းလေး၁ယောက်လာရှိုးစေယုံကြည့်မှာပဲအိမ်ကတော့အိမ်ခေါင်းမိုးကတော့ပြတ်သွားတာတော့သုံးလေးအိမ်တော့ရှိတယ်ပေါ့ဗျာအဲမှာ
ဒီလ23ရက်နေ့ညသကောင်ကျော်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာဘယ်သူတွေလုပ်ခဲ့တယ်လဲဆိုတာမသိရပါပဲ။နန်းဆန်မြို့အတွင်းကရဲတပ်ဖွဲ့ရုံအုပ်ချုပ်ရေးရုံတွေကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးသကောင်ကျော်ချိန်မှာနန်းဆန်မြို့ကသူ့နေအိမ်ရှိကနေလက်နက်ကင်တွေဖြတ်သွားကြတယ်လို့လဲဒေသခံဦးဖိုးစိန်ကပြောပါတယ
်။အဲ့ဒီညမှာတော့နှစ်ဖက်ကပြစ်တယ်ဆိုတော့ဘယ်ဘက်ကပြစ်တယ်ဆိုတာအဲ့ဒါသိကြတော့မရဘူးလား။ညသကောင်ချိန်မှာပေါ့ဖြစ်တာ။အာမင်းလာရက်ကွယ်ရောမြို့လေရက်ကွယ်ရောကျွန်တော်အကုန်လုံးသူတို့ကရုံရှိတဲ့နေရာကိုအကုန်ပြစ်တာရေစခန်းလည်းပြစ်တယ်ဒေသရုံးလည်းပြစ်တယ်ဘင်္ဂလိုလည်းပြစ်တယ်စကုံးလည်းပြစ်တယ်ကျွန်တော်ကိုယ်လည်းကိုယ်လည်းပုံနေရတာကိုအဲကျွန်တော်လည်းမထွက်ရဲဘူးလေအဲကျွန်တော်အင်းရှင်းမှာတော့ဖြတ်သွားတာတွေ့ရပေါ့ဖြစ်နိုင်တယ်ညကြီးဆိုတော့ဘူးလဲဆိုတာဒါကျွန်တော်တို့လည်းထွက်ပြီးမှမကြည့်ရဲဘူးလေနော်
တိုက်ခိုက်မှုတွေဖြစ်ပြီးမှတော့မြမတက်မတော်ဘက်ကနန်းဆန်မျိုးရင်းကိုနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့ပြီးလုံခြုံရေးတိုးမြှင့်ထားပါတယ်နန်းဆန်မျိုးရင်းမှာအခြေအနေတည်တည်ငြိမ်ငြိမ်ဖြစ်သွားပြီးမြို့ခံတွေကြားမှာတော့စိုးရိမ်နေကြတယ်လို့လည်းဦးဖိုးစိန်ကပြောပါတယ
်တက်မတော်ဘက်ကတိုက်ပွဲဖြစ်တဲ့နောက်ပိုင်းမှာသူတို့အကုန်လုံးနေမြေရှင်းတော့ဗျာရောက်မှမရောက်ခွက်ကိုလည်းရောက်လာတယ်ကတော့အလုံးကြင်ချတာတယ်လေလုံးအကုန်လုံးလုံချုံရေးယူထားတယ်လေဖြစ်စီပါပဲဒါနဲ့တချို့ဟိုပေါ့လေခိုင်းနေပါလေတပည့်ရေးဆိုင်နေပါလေတွင်ထားတာကျွန်တော်တွေ့တယ်။ဒါခါတိုင်းဆိုရင်တော့လမ်းလျှောက်တဲ့လူတွေလည်းတော့ရှိတာပေါ့နောက်ပိုင်းမှာလမ်းလျှောက်တဲ့လူကတော့အသိမရှိတော့ဘူးဆိုရင်စိတ်ကတော့များတာပေါ့လောက်နမ်းဆန်ပါ
ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနန်းဆန်မြို့နယ်မှာ TNL တအန်းအမျိုးသားလွတ်မြောက်ရေးတပ်မတော်နဲ့မြမတပ်မတော်ကြားဇန်နဝါရီလ24ရက်နေ့ညနေပိုင်းကလည်းတိုက်ပွဲတွေဖြစ်ခဲ့တယ်လို့ TNL တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။မြမဆိုးရဘက်ကတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အဖြစ်လက်ခံထားတဲ့ TNL တောင်ပလောင်တပ်ဖွဲ့တွေနဲ့မြမတပ်မတော်ကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့မြမဆိုးရနဲ့အပြစ်ခတ်ရက်စဲလိုက်တဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSC တပ်တွေနဲ့လည်းဒီနှစ်စံပိုင်းကဆက်လို့တိုက်ခိုက်နေကြတာဖြစ်ပါတယ်။